လိုင်ဗီးရီးယားနိုင်ငံကတာဝန်ရှိသူတွေအားအီဘိုလာရောဂါပိုးကူးစက်ခံပြီးသေဆုံးခဲ့သူတွေရဲ့ရုပ်လောင်းတွေကိုလင်းလင်းမြန်မြန်သကြိုနိုင်မှုအားထုတ်ကြိုးပမ်းနေကြပါတယ်။ကျန်းမာရေးစနစ်ချိုးယွင်းမှုကြောင့်တချို့နေရာတွေမှာရောဂါကြောင့်သေဆုံးခဲ့သူတွေရဲ့ရုပ်လောင်းတွေကိုဒီအတိုင်းစွန့်ပစ်ထားတာတွေမြေမမြုပ်ပဲရပ်ပေါင်းများစွာထားတာတွေရှိတဲ့အကြောင်းဒေတာရင်းမီဒီယာတွေကထုတ်ဖော်ပြောဆိုကြပါတယ်။တနင်္ဂနွေနေ့တုန်းကမွန်ရိုဗီမြို့ကတနေရာမှာဆိုရင်လေသေဆုံးသူ40နီးပါးရဲ့ရုပ်ကြွင်းတွေကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။လိုင်ဗီးရီးယားပြည်ချားရေးဝန်ကြီးလီဝစ်ဘရောင်ကတော့လူလူတွေစီကနေဝေဖန်ပြောဆိုမှုပေါ်တုံ့ပြန်ဖို့တာဝန်ရှိသူတွေအနေနဲ့ဘာမှပြင်ဆင်ထားတာမရှိဘူးလို့ပြောပါရတယ်။အဲဒီနောက်မှာတော့သမရအဲလန်ဂျွန်ဆန်ဆာလီဖ်ကတေဆုံးသူတွေရဲ့ရုပ်လောင်းတွေကိုမီးရှို့တကြို့ဖို့အမိန့်ပေးခဲ့ပါတယ်။တနင်္လာနေ့အစောပိုင်းတုန်းကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအီဘိုလာဗိုင်းရပ်စ်ဖိုးကြောင့်နောက်ထပ်တေဆုံးသူတွေနဲ့ပတ်သက်တဲ့သတင်းကိုထုတ်ပြန်မှာဆီးရီးယားလေယွန်းလိုင်ဗီးရီးယားနဲ့ဂီနီနိုင်ငံကယောဂါပိုးကူးစက်ခံရပြီးတေဆုံးသူတွေအကြောင်းပါဝင်ပါတယ်။အနောက်အာဖရိကတိုက်ပြည်တွေမှာယောဂါကူးစက်ခံရသူပေါင်း1600ကျော်ရှိနေပြီးအဲ့ဒီထဲကလိုင်ဗီးရီးယားမှာတေဆုံးသူ255ယောက်အပါအဝင်လူပေါင်း900နီးပါးပါဝင်ပါတယ်။ဒီဒေါ်တွင်အီဘိုလာယောဂါကူးစက်ခံရတဲ့အမေရိကန်သာသနာပြုအဖွဲ့ဝင်တဦးကိုအထူးလေရင်နဲ့လိုင်ဗီးရီးယားနိုင်ငံကနေအမေရိကန်ပြည်ထောင်စုစီပြန်လည်ခေါ်ဆောင်လာခဲ့ပါတယ်ခင်ဗျာ။